ကချင်လက်နက်ကင်တပ်ဖွဲ့ KIO ဌာနချုပ်လိုင်စာမျိုးအနီးမှာဒီကနေ့မနေ့အစောပိုင်းကအစိုးရတမတော်ဘက်ကပစ်ခတ်တဲ့လက်နက်ကြီးကြည်ကြရောက်ပောက်ကွဲခဲ့တာကြောင့်ကချင်တပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာလိုင်စာအနီးမှာလက်နဲ့ကြီးနဲ့ပြစ်ခတ်တိုက်ခိုက်တာတွေရက်ချားဆိုသလိုဖြစ်ပွားနေတာကြောင့်ညဉ့်ညဉ့်ရေးဆွေးနွေးပွဲတွေကိုထိခိုက်မဲ့အခြေအနေတွေဖြစ်ပေါ်လာနိုင်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့အင်္ဂါနေ့ကနှစ်ဖက်တပ်တွေကြားအပြန်အလှန်လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေဖြစ်ပွားခဲ့ပြီးဗိုလ်တူးနေကငြိမ်သက်နေခဲ့တဲ့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားမှာဒီကနေ့ပစ်ခတ်တိုက်ခိုက်တာတွေထပ်မံဖြစ်ပွားခဲ့ပါတဲ့ဒီကနေ့တိုက်ခိုက်မှုကတော့အစိုးရတပ်မတော်ဘက်ကလိုင်စာမျိုးအနီးကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ကြောင်း KIO ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကပြောပါတဲ့
ဒီနေ့6နိုင်ကိုချင်းတော့မှာဒီလိုက်သာမင်းတို့နေရာလေးပြောလို့ရတဲ့နေရာမှာမင်းတို့ကြီးတွေပြစ်ချတာရှိပါလားဟုတ်ကဲ့ပြစ်တာတော့ဖြတ်တော့နားမလောက်ကြပါလေအဲမင်းတို့ကတော့ဒီရှိစစ်တီမမလေးကျွန်တော်တို့ခံမှန်းပါလေအဲရေးပေါ်ကြီးပြစ်တဲ့တန်ရန်ရလည်းရှိပါတယ်အဲ၄ရောက်လောက်ရှိတယ်ဒါနဲ့အစူးရင်ရလည်းအရှင်းကတော့မရှိပါဘူးအလုံးကတော့ကျွန်တော်တို့အစည်းအဝေးမှာခေကုတာမဟုတ်ဘူးအခုအလုံးစုံပြပါပဲ
ဒီလိုတိုက်ခိုက်တာကြောင့်ငင်းချင်းဆွေးနွေးတာတွေအပေါ်မှာအလန်းကွာဝေးစေမဲ့အခြေအနေဖြစ်လာကြောင်းဒုဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ
်ဒီတမ်းတို့ဘက်ကလည်းအခုလိုမျိုးတိုက်ခိုက်တွေဆင်းနေတဲ့စီတာတော့ကျွန်တော်တို့အတိုင်းသားတွေကတော့ကြီးကြီးကျယ်ကျယ်ဖြစ်လာတယ်ကျွန်တော်တို့ဆီမှာဒီတိုက်ခိုက်တွေဆင်းနေတဲ့စီတာတော့ငင်းချင်းချင်းနဲ့တော့လည်းလည်းအလန်းများဝေးနေကြလားလို့ပေါ့နော်ကျွန်တော်တို့ပြီးသားမိပါတယ်
ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်တက်မတော်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကချင်ပြည်နယ်စီးလုံးညညရေးနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအဖွဲ့ဝင်ဦးခက်ထိန်နံကတော့နိုင်ငံရေးဆွေးနွေးနေစဉ်မှာဒီလိုတိုက်ခိုက်တာတွေဖြစ်နေရင်ငြိမ်းချမ်းရေးအတွက်အခက်အခဲဖြစ်နိုင်ကြောင်းပြောဆိုပါတယ်
။ဟောကျွန်တော်တို့ကတော့ဒီမှာတောက်လျှောက်အလုံးကကြိုးစားဆွေးနွေးနေကြတာပေါ့လေ။ဒီ NCA နဲ့ပတ်သက်တဲ့ဥစ္စာနောက် political framework နဲ့ပတ်သက်တဲ့ဟာတွေလည်း review လုပ်တာတို့ဘာတို့ကလည်းဆက်ဆက်နိုင်ဖို့အတွက်စူးစမ်းနေတဲ့အချိန်မှာအောက်ခြေမှာတော့တိုက်ပွဲတွေဖြစ်နေတယ်ကတ်ဆစ်စစ်လည်းဖြစ်နေတယ်ဆိုတဲ့အတိုင်းအတာကအနည်းနဲ့အများကတော့ဒီငင်းကြမ်းရေးဆက်ဆက်ပြီးတော့ဆောင်ရွက်တဲ့နေရာမှာထိခိုက်စေမှာပဲဒီလိုဖြစ်နေတဲ့ကိစ္စကတော့အစိုးရအတွက်ရောလက်မှတ်ထိုးပြီးသားအဖွဲ့တွေအတွက်ရောလက်မှတ်မထိုးသေးတဲ့အဖွဲ့တွေအတွက်ရောအထူးသဖြင့်ပြည်သူတွေအတွက်ရောအခက်အခဲအများကြီးဖြစ်နေတာပေါ့အဲကျွန်တော်တို့အားလုံးရဲ့မျှော်လင့်ချက်ပြည်သူတွေအားလုံးလူလာတဲ့ငြိမ်းချမ်းရေးကလည်းမရနိုင်ဘူးလေ
ဒီအပိုင်းတွေအတွင်းမှာကချင်ပြည်နယ်အတွင်းပြစ်ခတ်တာတွေရှိနေတယ်လို့ကရင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်ဒီလ23ရက်နေ့ကတော့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMCU အစည်းအဝေးကိုအစိုးရကိုယ်စားလှယ်တွေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေရန်ကုန်မြို့မှာ3ရက်ကြာဆွေးနွေးနေပါတယ်ဒီဆွေးနွေးပွဲမှာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးအဖွဲ့တွေကိုတိုးချဲ့ဖွဲ့စည်းဖို့ပူးတွဲစောင့်ကြည့်ရေးဆိုင်ရာအချက်လက်တွေကိုစုစည်းထားရှိဖို့နယ်မြေတတ်မှတ်ဖို့နဲ့မြေမြုံပိုင်းရှင်းလင်းဖို့တွေကိုဆွေးနွေးနေကြပါတယ်